ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကာကွယ်တားဆီးရေးမြန်မာနိုင်ငံကအရှိန်မြင့်ဆောင်ရွက်ဖို့ကြိုးပမ်းနေပေမဲ့လုံလောက်မှုရှိပါမလားဆိုတာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်လူစုလူဝေးနဲ့အခမ်းအနားတွေကိုကန့်သတ်တာတွေအပါအဝင်ကူးစက်မှုတွေကိုထိန်းချုပ်မဲ့အစီအစဉ်တွေကိုအရှိန်မြင့်မဲ့အကြောင်းမြန်မာနိုင်ငံသမ္မတရုံးကကြေညာခဲ့ပြီးတဲ့နောက်ခုလိုပြောဆိုလိုက်ကြတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးဘူးလို့ဆိုပေမဲ့ကြိုတင်ကာကွယ်တဲ့အစီအစဉ်တွေကိုတိုးမြင့်မဲ့အကြောင်းမြန်မာအစိုးရသမ္မတရုံးကတောက်ကြနေမှာပဲကြေညာလိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာကရောဂါအဆင့်ထိပြန့်နှံ့လာနေပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီသတင်းပတ်တည်းကြေညာလိုက်ပြီးနောက်မှာပဲလူအများပြားတက်ရောက်တဲ့အခမ်းအနားကျင်းပတာတွေအပါအဝင်ကူးစက်မှုတားဆီးရေးအစီအစဉ်တွေကိုတိုးမြင့်လှုပ်ဆောင်မဲ့အကြောင်းသမ္မတရုံးပြောခွင့်ရသူဦးစောထေးကပြောဆိုလိုက်တာဖြစ်ပါတယ်ဒါပေမဲ့လုံလောက်မှုရှိရလားဆိုတဲ့အပေါ်မှာတော့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့အငိမ့်သားမြန်မာဆရာဝန်ကြီးဖြစ်သူဒေါက်တာတင့်ဆွေကမေးခွန်းထုတ်ပါတယ်
။အစိုးရကဘာတွေလုပ်နေလဲဆိုတာသိစိတ်တော့မသိဘူး။ပို့ပြီးတော့လှုပ်လာတာတော့ကျွန်တော်တွေ့တယ်ခင်ဗျ။ဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စမှာပြောစရာနှစ်ချက်ရှိပါတယ်ခင်ဗျ။အစိုးရဘက်သို့မဟုတ်အုပ်ချုပ်ရေးမှာတာဝန်ရှိတဲ့အပိုင်းကတစ်ခုနဲ့ပြည်သူလူထုအပိုင်းကတစ်ခုနှစ်ခုလုံးမှာအားနည်းချက်ကြီးတွေရှိနေတယ်လို့ကျွန်တော်ကတွေ့ရပါတယ်။အစိုးရပွန်လင်းမြင်သာမှုလို့ခေါ်တဲ့အတယောက်တဲ့ဟလာဖြည့်ရှင်းချက်တွေကြီးညာချက်တွေလှုပ်ဆောင်နေတာအတော်ကိုနည်းနေသေးတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါပြည်သူလူထုကြားမှာကာကွယ်နည်းတွေရောကုသနည်းတွေရောသတင်းအချက်လက်တွေရောမမှန်ကန်တဲ့သတင်းတွေမဟုတ်တဲ့သတင်းတွေအချက်လက်တွေတော်တော်များများပလူပြန်အောင်ပြန့်နေတယ်။အဲ့လိုမမှန်တာတွေဆိုရင်ပို့ပြီးတော့စေဝန်သာပြီးဖြန့်ကြတယ်ပြကြတယ်ဆိုတော့ဗမာနိုင်ငံရဲ့အခြေအနေဟာဒီအာနစ်ချက်ကြီးနှစ်ခုကြောင့်တကယ်ကိုကဘာလုံးဆိုင်ရာကာယောဂကြီးတစ်ခုကိုကင်တွဲဖြစ်ရှင်းတဲ့နေရာမှာကျွန်တော်တို့တတော်ကိုစိုးရင်စရာကောင်းတဲ့အခြေအနေတည်ရလို့ကျွန်တော်မြင်ပါတယ
်သမရယုံရဲ့ကြီးညာချက်ထဲမှာလူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလန်းသဘင်တွေမပြုတ်လို့ကြဖို့တားဆီးထားပြီးရိုးရာသဂျန်ပွဲတော်အတွက်မန္တဆောက်လို့ကျင်းပတာမျိုးမလုပ်ကြဖို့ကိုလည်းဟန်တားထားပါတယ်ဒါပေမဲ့တိုင်းပြည်လုံးအတိုင်းအတာနဲ့ပြည်သူတွေကြံပွဲတော်လုံးဝမလွတ်ဖို့အထိတားမြစ်တာမျိုးတော့မရှိသေးပါဘူးလူအများစုစုဝေးနိုင်တဲ့ကြံလူပွဲတော်မျိုးကိုကျင်းပမလားပြိပင်မလားဆိုတာကိုတော့အစိုးရကအမျိုးသားရေးပြဿနာတရားအဖြစ်ရှုမြင်ဆုံးဖြတ်တဲ့လို့ဒေါက်တာတင့်ဆွေကမြင်ပါတယ
်ကျွန်တော်ကြံမှာလူအလုံးကဟလာရေးပက်ကြတယ်ဆိုတော့မျက်စိမျက်နှာစသဖြင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာမျက်စိမျက်နှာနှာခေါင်းစသဖြင့်ပေါ့နော်ဒီနေရာတွေကိုထိတွေ့ရနေကူးစက်တယ်ကျွန်တော်ရေပက်လို့ကိုရိုနာဗိုင်းရပ်စ်မကူဘူးဆိုတာပြောလို့မရတဲ့အတွက်တကယ်လို့များတကြံပွဲရနေကိုရိုနာဗိုင်းရပ်စ်ဖြစ်ရင်တော့ဒါဖေးတုတေသနာတော့အစ်စ်တော့ဖြစ်ရလိမ့်မယ်ဆိုတော့ကအဲ့ဒီအထိကိုတွေးပြီးတော့တကြံပွဲလုံးမလားပိတ်မလားဆိုတဲ့အချက်တွေကိုနိုင်ငံရေးဆုံးဖြတ်ချက်တွေလုံးသိညာတယ်လို့မြင်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ကုသရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီကိုလည်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးဖွဲ့စည်းခဲ့တာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ဝေဒနာရှင်တွေကိုကိုယ်တိုင်ဆေးကုသပေးနေတဲ့မြန်မာနယ်ဝါဆရာဝန်ဒေါက်တာဇီယာတက်ကတော့ယောဂတိုက်ဖြက်ရေးမှာဒေသန္တရအစိုးရတွေရဲ့အခန်းကဏ္ဍကိုပါမြင့်တင်ဖို့လိုတယ်လို့အကြံပြုပါတယ
်ဒီအခုလက်ရှိပေါ့နော်ကျွန်တော်လည်းတွေ့ပါတယ်ဒီလိုကောလာဟလသတင်းတွေဖြစ်တဲ့သူတွေထိတ်လန့်ပွဲရာသတင်းတွေကိုရှောက်တင်နေတာတွေလည်းဖြစ်တယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ဆိုတော့ကျွန်တော်တို့ကရန်ကုန်တိုင်းဆိုရန်ကုန်တိုင်းပဲခူးတိုင်းဆိုပဲခူးတိုင်းပေါ့နော်ဝန်ကြီးချုပ်တွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အပိုင်းကိုသူတို့အနေနဲ့လူတွေကိုရှင်းလင်းပြသပေးရပါမယ်။သတင်းစာရှင်းလင်းပွဲလိုပါမျိုးပေါ့နော်။ဥပမာ5မိနစ်ဖြစ်စီမိနစ်20ဖြစ်စီဒါကကျွန်တော်တို့လူတို့တိုင်းပြည်မှာရှိတဲ့လူတွေကို confidence level ပေးတာပါ။ဟိုဒါမျိုးမလုပ်လို့ရှိရင်တော့လူတွေကဟောလာဟာသတင်းဆိုအရန်ပြန့်နယ်တဲ့သတင်းတစ်ခုပါ။အခုကျွန်တော် US မှာလို့မျိုးပဲပေါ့။ဒီဖြစ်နေတဲ့အရက်ဒေတာကိုမူတည်ပြီးတော့ special power ပေးလိုက်ပ
ါကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့လူထုကြားအထိတ်တလန့်ဖြစ်စေမဲ့ကောလာဟလသတင်းတွေမဖြန့်ကြဖို့နဲ့မမှန်သတင်းဖြန့်ပြီးကုန်စည်တို့မတည်ငြိမ်အောင်နှုတ်ဆော်သူတွေကိုထိရောက်စွာအရေးယူသွားမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေကမတ်လ23ရက်တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာတတိပေးခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြသွားတာပါ